မေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ဖြစ်လာတဲ့နီလ်ဂောဆာ့ချ်ဟာအမေရိကန်ဖွဲ့စည်းပုံဥပဒေကိုစောင့်ထိန်ကာကွယ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာ14လကြာလစ်လပ်နေတဲ့တရားသူကြီးနေရာအတွက် Conservative တရားသူကြီးနီလ်ဂောဆာ့ချ်ကတင်းလာနေမှာကြမ်းတစာကျင်းဆိုပြီးတော့တာဝန်ယူခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာအခုဆိုရင် Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ဖြစ်သွားပြီမို့ကျားနာဆုံးဖြတ်မှုတွေပေါ်ဘလို့အကျိုးတရားမှုတွေရှိလာနိုင်ပါတယ်ဆိုတာကိုမတ်စုမြတ်မုံကစူးစီးတင်ပြပါလိမ့်မယ်ခင်ဗျာ
။ကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးကတရားသူကြီးအသက်49နှစ်အရွယ် Neil Gorsuch ဟာအမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်ရဲ့113ယောက်မြောက်တရားသူကြီးဖြစ်လာခဲ့ပါပြီ။အမေရိကန်အထက်လွှတ်တော်မှပြီးခဲ့တဲ့တောက်ကြနေကမဲအများစုနဲ့အတီးပြုချက်ရခဲ့ပြီးတဲ့နောက်ဧပြီလ10ရက်တနင်္လာနေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကျန်းသစ်စာချိန်ဆခဲ့ပါတယ်မိသားစုဝင်တွေနဲ့တည်တံ့ကြမ်းကြိမ်ပွဲကိုတရားရုံးချုပ်မှာမနေ့အစောပိုင်းကလုပ်ခဲ့ပြီးတော့အများပြည်သူရှင်းမှောက်ပြုလုပ်တဲ့ကြမ်းကြိမ်ပွဲကိုတော့အင်ပြူတော်နှင်းစီချမ်းမြက်ခင်းပြည်မှာနေ့လယ်ပိုင်းကကျင်းပခဲ့ပါတယ်။အမေရိကန်နိုင်ငံရေးမှ Republican တွေရဲ့ကြီးမားတဲ့အောင်နိုင်မှုတစ်ခုလိုမြင်နိုင်တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကသူ့သမ္မတသက်တမ်းရက်တရားအတွင်းမှာအခုလိုခန့်အပ်နိုင်မှုအတွေ့ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ပြည်သူတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့လေသမ္မတထရမ့်ကတိုက်တွန်းပါတယ
် Justice Gorsuch you are now entrusted with the sacred duty of defending our constitution
တရားသူကြီး Gorsuch အနေနဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံကိုကာကွယ်ဆောင်ရှောက်ရမယ့်ကြီးမြတ်တဲ့တာဝန်ကိုယုံကြည်စွာပေးအပ်ခံခဲ့ရပါပြီအမျှော်မြင်ရှိပြီးဘယ်မလိုက်မျှတတဲ့တရားသူကြီးတယောက်ဖြစ်ဖို့ဥပဒေအထက်ကမဟုတ်ပဲဥပဒေတွေနဲ့အညီတာဝန်ထမ်းဆောင်ဖို့အမေရိကန်ပြည်သူတွေကိုယ်တိုင်သူတို့နဲ့ဆိုင်တဲ့ကိစ္စတွေမှာသူတို့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိအောင်ကာကွယ်ပေးဖို့အမေရိကန်တိုင်းနိုင်ငံလုံးကမျှော်လင့်ထားပါတယ
်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်လာတဲ့ Mr. Gorsuch ကလည်းအမေရိကန်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုစောင့်ထိန်ကာကွယ်သွားဖို့ကတိပြုခဲ့ပါတယ
် I will never forget that to whom much is given much will be expected and I promise you that I will do all my powers permit to be a faithful servant of the constitution and laws
ကျွန်တော်ပေါ်ပေးရလိုက်တဲ့တာဝန်ဟာဘလောက်ကြီးမားတယ်ဒီတာဝန်ကိုကျေပြီးအောင်ထမ်းဆောင်ဖို့ပျော်လင့်ချက်တွေဘလောက်မြင့်မားတယ်ဆိုတာကိုကျွန်တော်ဘရော့မှမေ့ထားမှာမဟုတ်ပါဘူးဒီနိုင်ငံရဲ့ဖွဲ့စည်းပုံနဲ့ဥပဒေတွေကိုအတတ်နိုင်ဆုံးတစ္ဆာရှိစွာစောင့်ထိန်ကာကွယ်သွားမယ်လို့တစ္ဆာပြုပါတယ်
အင်ပြူတော်နှင်းစီစံမြက်ခင်းပြင်ကစံချိန်ပွဲမှာသူ့ကိုတစ္ဆာတိုင်ပေးခဲ့သူကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတယောက်ဖြစ်တဲ့အန်တိုနီကနေဒီဖြစ်ပါတယ်။မစ္စတာဂေါ့ဆစ်ရှင်းနေဖြစ်ခါစားတော့ကမစ္စတာကနေဒီစီမှာစရေးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ပူးပါတယ်။အခုတော့သူတို့နှစ်ယောက်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးတွေအဖြစ်အတူတာဝန်ထမ်းဆောင်ကြရတော့မှာဖြစ်ပါတယ်။တရားရုံးချုပ်မှာအမှုတွေကိုအပြန်အလှန်ကြားနာတဲ့ကာလရှေ့သတင်းပတ်မှာစတင်တော့မှာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်ကိစ္စတွေထဲမှာကိုယ့်ရဲ့အင်ရှင်မှာလက်နဲ့ကိုင်ဆောင်ခွင့်ပြုခွင့်ကိုအမေရိကန်ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ထဲမှာထည့်သင့်မတင်ကိစ္စလိင်တူဇုံတွဲတွေရဲ့မင်္ဂလာပွဲတွေမှာဝန်ဆောင်မှုပေးဖို့စီးပွားရေးလုပ်ငန်းတွေကငင်းပိုင်ခွင့်ရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ် Conservative တရားသူကြီး9ယောက် Liberal တရားသူကြီး4ယောက်ပါတဲ့နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေဘက်ကတမဲတာသွားပြီးမို့အရင်နှုန်းကရှင်းမတိုးနောက်မဆုတ်ဖြစ်နေတဲ့အမှုတွေကိုလည်းပြန်လည်ကြားနာဆုံးဖြတ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်ရှားတပ်ပံတရားသူကြီး6ယောက်နဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်က Conservative တရားသူကြီး Antonin Scalia ကွယ်လွန်သွားပြီးကတည်းကအခုမှသူ့နေရာကိုတရားသူကြီး Neil Gorsuch နဲ့အစားထိုးခန့်အပ်နိုင်တာဖြစ်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဆိုပြုခဲ့တဲ့ Liberal တရားသူကြီးကို Republican အများစုလွှမ်းမိုးထားတဲ့လွှတ်တော်မှာခန့်အပ်တဲ့မတင်ဆွေးနွေးတဲ့အဆင့်အောင်မရောက်ခဲ့ပါဘူး။Mr. Gorsuch ကိုအထက်လွှတ်တော်မှာမဲခွဲအတီးပြုတ်နိုင်ရေးအတွက်ကိုလည်း Republican အများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမဲခွဲတဲ့စည်းကမ်းကိုပြင်ဆင်ခဲ့ရတာပါပုံမှန်အားဖြင့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်နိုင်ဖို့အတွက်ထောက်ခံမဲ60လိုအပ်တာပါဒါပေမဲ့ Democrat အထက်လွှတ်တော်အမှအားလုံးကကန့်ကွက်ခဲ့တာကြောင့်မဲ60မရနိုင်တဲ့အတွက်မဲအများအသာရရင်အတီးပြုတ်နိုင်တယ်လို့စည်းကမ်းကိုပြင်ခဲ့တာဖြစ်ပါတယ်အခုတော့ Conservative တရားသူကြီးတယောက်ကိုခန့်အပ်နိုင်ပြီဖြစ်လို့သမ္မတထရမ့်ကတော့သူ့ရဲ့နိုင်ငံရေးအောင်မြင်မှုကြီးတစ်ခုအဖြစ်ဂုဏ်ယူပြောဆိုနေပါတယ်။ဒါပေမဲ့ဥပဒေအထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိစေရဘူးလို့လွှတ်တော်ကြားနာပွဲတွေမှာမစ္စတာ Gorsuch ကပြောကြားထားတာကြောင့်သူ့ရဲ့တရားရုံးအဆုံးအဖြတ်တွေကနိုင်ငံရေးအမြင်လွှမ်းမိုးမှုဘယ်လောက်ရှိသလဲဆိုတာစောင့်ကြည့်ရမယ်လို့နိုင်ငံရေးလေလာသူတွေကပြောနေကြပါတယ်ရှင်။